ဂါဇာကမ်းမြောင်မှာမြေပြင်ထိုးစစ်ဆက်ပြီးတိုးချဲ့သွားမယ်လို့အစ္စရေးအရာရှိတွေပြောဆိုထားပြီးတဲ့နောက်လေကြောင်းကနေလည်းဆက်လက်ပြီးတော့ထိုးစစ်ဆင်နေတဲ့အတွက်အရက်သားတွေဘေးကင်းလုံခြုံရေးကိုကုလသမဂ္ဂကစိုးရိမ်နေပါတယ်။ဒီနေ့တိုက်ခိုက်မှုတွေမှာမြေပြင်ကရောဝေဟင်ကပါအစ္စရေးဘက်ကထိုးစစ်ဆင်နေတာပါ။ဟာမတ်စ်သွေးကြွတွေကိုချိန်မုံမှုပိတ်မတ်ထားတဲ့ဂါဇာကမ်းမြောင်ဒေသကိုအဓိကထားပိတ်မတ်ထားတိုက်ခိုက်နေတာပါ။ဂါဇာတောင်ပိုင်းမှာရှိတဲ့ခန်ယူနစ်ဒေသကိုပြောင်းပြီးတိုက်ခိုက်ပြီးတဲ့နောက်မှာလည်းအခုဂါဇာအလယ်ပိုင်းဒုက္ခသည်စခန်းတွေရှိတဲ့နေရာတွေကိုဆက်ပြီးတိုက်သွားမယ်သဘောမျိုးအစ္စရေးအရာရှိတွေကဒီသတင်းပတ်တွင်တော့အချက်ပြီးပြောဆိုလာပါတယ်။ဂါဇာမှာနေထိုင်တဲ့သူတော်တော်များများတိုက်ပွဲတွေကြောင့်နေအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတော့အစ္စရေးဘက်ကစစ်ရေးတိုးမြင့်လာမယ်လို့ကြေညာထားတဲ့အတွက်ထွက်ပေါက်တွေတိုးဝှရှာနေရတယ်လို့ယာယီအမိုးကာရီအောက်မှာဖြစ်တယ်လို့နေနေကြရပါတယ်။ဂါဇာအလယ်ပိုင်းမှာခရစ်စမတ်မတိုင်ခင်တရက်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ100ကျော်သေဆုံးခဲ့ပြီးအခုလည်းဆက်ပြီးတိုက်ခိုက်နေတဲ့ပေါ်ဆိုရင်တဲ့အကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Safe Magangu ကမနေ့ကပြောဆိုခဲ့ပါတယ်။